21 ရာစုပင်လုံးညီလာခံမှာအားလုံးတန်းတူပါဝင်နိုင်မှုတွေအလားအလာမရှိသေးတဲ့အပေါ်ညီလာခံကိုအပြည့်အဝထောက်ခံမှုနဲ့ယုံကြည်မှုနည်းပါးလာတဲ့အကြောင်းတန်းတားလူမျိုးစုခေါင်းဆောင်တွေကပြောပါတယ်လက်နက်အင်အားကိုအဓိကမထားဘဲနိုင်ငံရေးအရာတွဲဆုံဆွေးနွေးဖြေရှားမယ်ဆိုရင်ညီငယ်အရာကပိုးပြီးတော့လွယ်ကူဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံရေးအကဲခတ်သူအချို့ကလည်းတုံ့တက်ကြပါတယ် Milan Nasselli and Majimba may do the agin a set Yazupinonilagambo Pimpa Masidi Tenda Poisid in a Keka de Tunda Chedu, my engineer Susi Timpia Bivalim.
Nasetti Yazupinlo Nilagan Timparome, Yapai Loti, Bowen de Bowen Tide, Poisi Along de Yapu, Alala Nani de Boma, Ninga Yet, Nolin Chetti, Guinwe Nisabelu, Dina Poisi Ripagabiovari.
ဆိုရပကတိုင်းနာလက်နက်ကိုင်ဖွဲ့စည်းရေကိုNCA ဖြစ်ခဲ့ရစေးစာချုပ်မှုအရခွဲခြားကန့်တက်ပြီးညီလာခံတပ်ဖို့ဖိတ်ခေါ်တာဟာငြိမ်းချမ်းရေးဖြစ်စဉ်ကိုပိုပြီးထိခိုက်စေတယ်လို့အပြုသဘောမဆောင်ဘူးလို့အမေရိကန်ပြည်ထောင်စုအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ်။သူတို့ကိုဒီလိုဖယ်ချန်ထားတာငြိမ်းချမ်းရေးအတွက်တိုးတက်မှုရှိလာမလားဆိုတော့မေးခွန်းမှာအ ောင်မှုရှိမလားဆိုတာတရားတွေကိုအစိုးရဒေသနဲ့စဉ်းစားတင်တာပေါ့ NGO မထိုးသေးသူမြေပြင်ချင်းတွေကိုပိုတိုးတက်ဖို့ကြိုးစားမဲ့အခြေအနေတွေကိုပဲအပြုသဘောမဆောင်ဘဲနဲ့လုံရက်တွေကကျွန်တော်အများကြီးတွေ့နေရတယ်အဲ့လိုဆိုတော့အကုန်လုံးဖြည့်ရှင်းချင်တယ်အကုန်လုံးကိုချုပ်ငိမ့်ချင်တယ်ဆိုတော့တကယ်ကိုအပြုသဘောဆောင်တဲ့ဒီဆက်ဆံမှုတွေလုံးတက်ပါလို့ကျွန်တော်ချင်းချင်းယူဆပါတယ်ဗ
ျဒါဆိုရင်တိုင်းနာနဲ့နှက်ကရဲ့ဖွဲ့တွေဘက်ကရောတကယ်ပဲငြိမ်းချမ်းရေးလိုလားသလားတကယ်ပဲအပြစ်ခက်ရဲစဲရေးကိုလိုလားသလားဆိုတော့တစ်ဖက်ကမေးလာမယ်မိကုန်းအပေါ်မှာဘယ်လိုတက်တည်ပြနိုင်မလဲရှင
်တိုင်းနာဘက်ကနေကတော့ဒီလောက်တောင်မှကိုယ်ကိုတိုက်နေခိုက်နေဒီလောက်တောင်မှမှမတန်တဆအာတုံးပြီးမှတိုက်နေတာတဲ့ကိုဒီတိုင်းပြည်ကိုအတူတကွတန်နေချင်တဲ့ဆက်လက်ပြီးမှငြိမ်းချမ်းရေးကလမ်းမှုတွေရောပုံမှန်တုံ့ပြန်နေရဆိုတာကတကယ်ကိုလိုလားလို့ပဲလို့ပဲကျွန်တော်ကထင်ပါတယ်။ဘာလို့မလိုလားဘူးဆိုတော့ဆက်လက်ဆွေးနွေးဖို့တွေကတော့ဘယ်သူမှလက်ခံမှာမဟုတ်ပါဘူး။တိုင်းရင်းသားပြည်တောင်းဆိုတာဥမာ NCA မဖြစ်ဘူးဆိုရင်ရောကဲဥမာ UNSC ဆိုရင်ကိုယ့်ချက်ကိုတောင်းဆိုရဲကိုယ့်ချက်ကိုရောမပေးဘူးဗျ။မပေးဘူးဆိုတော့တခြားနိဒာနဲ့ဘယ်လိုငြိမ်းချမ်းရနိုင်မလဲဆိုတာဟာတွေကပုံမှန်ဒီလိုလမ်းစရှာနေတဲ့ဟာတွေကကျွန်တော်အမြင်ကတော့ငြိမ်းချမ်းရေးကိုလိုလားတယ်လို့ကပြောလို့ရပါတ
ယ်။ UWSA ဝါပြည်တွေးစီညညရေးအဖွဲ့မိုင်လာKIA ကချင်လွတ်လပ်ရေးအဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်တိုင်းနာလက်နက်ကိုင်ခုနှစ်ဖွဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ကတော့အခုကျင်းပမယ့်ဒုတိယအကြိမ်21ရာစုပင်လုံညီလာခံအောင်မြင်ဖို့ဆိုရင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့လိုအပ်ပြီးအစိုးရတပ်မတော်နဲ့သူတို့မဟာမိတ်အဖွဲ့သုံးပွင့်ဆိုင်အမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းမကြခင်ရပိုင်းအတွင်းကသဘောထားထုတ်ပြန်ထားပါတယ်ဒီအပေါ်မှာမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတစ်ဆွေကတော့အခုလိုသုံးသပ်ပါတယ
်လက်ရှိတာဝန်ရှိတဲ့လက်ရှိအစိုးရလက်ရှိဖွဲ့စည်းပုံအရာတာဝန်ယူထားတယ်ဆိုတဲ့တမရောနောက်တစ်ခါတိုင်းသားအင်အားစုတွေတုံတုံဖလဲဟာသူစိုးရင်ချက်သူမြန်မာချက်နဲ့သူအကျိုးစီးပွားသုံးမျိုးပေါ့နော်သုံးပွဲလုံးမှာသုံးမျိုးစီရှိကြတော့မတူတာကတော့မဆန်းဘူးလို့ကျွန်တော်ယူဆတယ်သောသောတိုင်းပြည်ရဲ့အကျိုးကိုမြုပ်ကိုပြီးတော့အားလုံးကနေပြုသားပြင်သားတဲ့အနေအားဖြင့်ဟလာဆွေးနွေးညှိနှိုင်းမှုကိုဦးတည်တဲ့လမ်းကြောင်းပေါ်ကိုတွားကြလို့ရှိရင်တော့ဒီတဲ့ဒီပြင်ပြမယ်လို့ယူဆတယ်အဲဒီလိုပြောရတာလဲဒီသုံးသုံးဖလဲဟာဒီကိစ္စတွေသူတို့အကုန်လုံးနားလဲကြပြီးသားဖြစ်တယ်ခက်နေတာကမတူတာကအခြေခံအကျိုးစီးပွားနဲ့အနာကညှို့မှန်းချက်တွေမတူကြတာဖြစ်တဲ့တွေ့ဆွေးနွေးညှိနှိုင်းပွဲမှာပဲအဲ့လိုမတူတာတွေဖြည့်ရှင်းကြရင်တော့ကဟိုအလားလားကောင်းပါမယ်သို့တော့ခက်တော့ခက်သေးတယ်လို့ဟိုစိတ်မကောင်းသွားနဲ့ဝေပါမှာပါပဲခင်ဗ
ျဟုတ်ကဲ့အဲ့တော့အားလုံးကတော့ဒီတွေ့ဆုံဆွေးနွေးရေးကိုပဲပြောနေကြပါမယ်လက်တွေ့မှာဖြစ်မလာသေးတာဘလို့အခက်ခဲတွေရှိနေတယ်လို့သုံးသပ်ပါလိမ့်ရှင
်လက်နဲ့ရဲ့အင်အားလက်နဲ့ရဲ့စွာအားကိုဥတီခြင်းနဲ့ဥတီနေတဲ့အနေထားကိုလျှော့ပြီးတော့ဟလာတကယ်ကိုလူမျိုးကိုတိုင်းပြည်အကျိုးစီးပွားကိုဥတည်နိုင်လို့ရှိရင်တနည်းအားဖြင့်နိုင်ငံရေးအယူဆကိုပို့ပြီးဦးစားပေးနိုင်ရင်တော့ပိုလွယ်လိမ့်မယ်ကျွန်တော်ကတော့အခုအစီအစဉ်မှာတစုံတရာကတော့ချီလာနိုင်တယ်လို့ယူဆပါတယ်အားလုံးကလည်းအဲ့လိုဖြစ်စေချင်ကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဒုတိယကြိမ်ပြီးထောင်စုညီငယ်ညီလာခံကိုတော့ငားရတာကျင်းပါမှာဖြစ်ပြီးဖွင့်ပွဲနဲ့ပိတ်ပွဲအတွက်အတိရဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အတိရဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဘက်ကခေါင်းဆောင်၄ယောက်ကိုအစိုးရဘက်ကဖိတ်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်ရှင်။